တော်ရရှိမြခင်ဗျာလောကီလူသားများအနေနဲ့လောကနိဗ္ဗာန်ဆိုတာကိုကြိုးစားပြီးထူထောင်ခဲ့ကြတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒါပေမဲ့အဲ့ဒီလောကနိဗ္ဗာန်ဆိုတာကိုထူထောင်နိုင်ကြပါရဲ့လား။အဲ့ဒီလောကနိဗ္ဗာန်စီကိုအရောက်လှမ်းနိုင်ခဲ့ကြပါရဲ့လား။လူသားရည်ချင်းနဲ့ပြည့်ပြည့်စုံတဲ့လောကနိဗ္ဗာန်ကိုတည်လို့မရနိုင်လောကကိုဘယ်လိုနည်းနဲ့မှအပြည့်အဝမအောင်မြင်နိုင်ကြဘူးဆိုတာကိုသတိရစေသလိုလူသားဆိုတာတကွက်မဟုတ်တကွက်တော့ဟာနေသေးတာကြောင့်ငြိမ့်သက်ချင်းချမ်းသာတမျိုးသည်ကြံ့ရည်သေး၏လို့ဖော်ပြထားတဲ့ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းကဟေပြင်းဩဝါဒစာခန်းကြီးလေးအခန်းငယ်၈ကနေအခန်းငယ်၃အထိကိုဒီကနေ့သင်သိရတော့သမားကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်လောကီလူသားဟာမိမိကိုမိမိအပြစ်သားလူသားဖြစ်တယ်ဆိုတာကိုနားလည်သဘောပေါက်ဖို့ဆိုတာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ကသာတတ်စွမ်းတော်မူနိုင်တဲ့အကြောင်းနဲ့အတူဟေပြင်းဩဝါဒစာခန်းကြီးလေးအခန်းငယ်၈ကနေအခန်းငယ်၃အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုရှင်းလင်းတင်ပြထားပါဗျာ
။တဖန်တုံယနေ့တွင်သင်တို့သည်ဗျာဒိတ်တော်အသံကိုကြားလျက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်ဟုဆိုသည်ဖြစ်၍ဤမြောက်လောက်ကာလကြာပြီးမှယနေ့ဟုဒါဝိဒ်ကျမ်းစာ၌လာသောအခါတစုံတစ်ခုသောနေ့ရက်ကိုသေချာစွာမှတ်သားသတည်း။အဲ့ဒီလိုပြီးခဲ့တဲ့သင်ခန်းစာဤဂုံးပိုင်းကအသံတော်တွေဟာဒီကနေ့အဖို့ကျွန်တော်တို့တင်ပြရသောတမန်ကျမ်းမှာအလေးအနက်ပြုရမယ့်အသံတော်ပဲဖြစ်ပါတယ်။ယနေ့တွင်သင်တို့သည်ဗျာဒိတ်တော်အသံကိုကြားလျက်ရှိသည်တဲ့။အဲ့ဒီလိုဆိုခဲ့ပါတယ်နော်။အဲ့ဒီယနေ့ဆိုတာဟာတစုံတစ်ခုသောနေ့ရက်ကိုမှတ်သားသတည်း။အဲ့ဒီတစုံတစ်ခုဆိုတာဟာဘာကိုဆိုလိုပါသလဲ။မိတ်ဆွေတို့ကျွန်တော်တို့အခုနှုတ်ကပတ်တော်ကိုဆင်ခြင်စဉ်းစားနေတဲ့နေ့ဟာယနေ့ပဲဖြစ်ပါတယ်။ကယ်တင်ရှင်ယေရှုတော်ကိုခရစ်တော်အားဖြင့်ချထားပေးပြီးပြီမို့။ပြေဝဆုံလင်သောကယ်တင်ရှင်ယေရှုတော်ရှိနေပြီမို့ဒီယေရှုတော်ကိုမဆိုင်မလင့်ခံစားရန်အတွက်နေ့စဉ်နေ့တိုင်းကိုယနေ့လိုဆူလိုက်ခြင်းပဲဖြစ်ပါတယ်ကျွန်တော်ကဒီအပိုင်းကလေးမှာဓမ္မတိချင်းကလေးပုဂ္ဂိုလ်သွားပြီးတော့သတိရမိပါတယ်သင်ပြေဝန်ထုတ်ခံသောအရှင်ဆိုတဲ့ဓမ္မတိချင်းကလေးပဲဖြစ်ပါတယ်အားလုံးသောယုံကြည်သူတွေလည်းသိနာလေပြီးသားတိချင်းလို့ကျွန်တော်ထင်ပါတယ်မြန်မာဓမ္မတိချင်းစာအုပ်မှာအမှတ်စဉ်154မှာရှိပါတယ်ယေရှုဘုတဲ့၌နေရန်အခန်းရှိသလား Have you any room for Jesus လို့ခေါင်းစဉ်ပေးထားပါတယ်။သင်ပြဝန်ထုတ်ခံသောအရှင်နေရန်အရက်ရှိသလား။ဖောက်လျက်ဝิญဉ်ခွင်တောင်းနေစဉ်ပြည့်ရှိသူလက်ခံမည်လား။ဘုန်းကြီးဘုရင်ယေရှုရှင်ဘုနေရန်အခန်းကူးပြင်လေစိတ်နှလုံးတကားကြဲစွာဖွင့်ချိန်ရှိစဉ်ဝิญဉ်တောင်းပန်တဲ့။အဲ့ဒီဒီချင်းတဲ့မှာအပိုက်၃ကြတော့ယေရှုတော်နှင့်ဖိတ်ခေါ်စဉ်ခါယေရှုရှင်ဘုအချိန်ရှိသလား။ယနေ့လက်ခံရနေ့ဖြစ်ပါ ነ ပြန်တိုင်အောင်မဆိုင်ရတဲ့အဲ့ဒီနောက်မှမှဟေပြဲဩဝါဒစာကဆက်ပြီးတော့ဖော်ပြလိုက်တာကတော့သေချာစွာမှတ်သားသတည်းတဲ့တောတရှင်မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့ရဲ့အသက်တာတွေမှာဘုရားသခင်ကိုယုံကြည်ပါれဆိုသည့်တိုင်အောင်အစဉ်အလာကြောင့်ယုံကြည်တာမျိုးတွေဒါမှမဟုတ်ရင်လေဘုရားသခင်ဆိုတာမကိုးကွယ်လို့မဖြစ်ပါဘူးကွာအပေငရဲဆိုတာကြီးကိုကြောက်ရင်ဖះကူတော့ရှိရှိမရှိရှိကိုးကွယ်မှဖြစ်မှာပါဆိုတဲ့သာမညောင်ညဘာသာရေးအတွေ့အပကြီးကသဘောမျိုးတွေပဲများတယ်လို့ကျွန်တော်ခံယူမိပါတယ်ဒါဟာကိုယ်တိုင်လည်းဒီလိုပဲခံယူခဲ့ဘူးသေးတယ်ဆိုတဲ့ခံစားချက်နဲ့တင်ပြရခြင်းဖြစ်ပါတယ်အခုနှုတ်ကပတ်တော်ကဖော်ပြလိုက်တာကတော့သင်တို့ရဲ့ယုံကြည်ခြင်းသင်တို့နှလုံးသားဝိညာဉ်နဲ့ပြောင်းလဲခြင်းကိုအသေးအချာမှတ်သားထားပါတယ်တဲ့မိတ်ဆွေအပေါင်းတို့ဘုရားသခင်အဖို့အရေးကြီးဆုံးအရေးအကြီးဆုံးဆိုတဲ့အချိန်တွေးဟာကျွန်တော်မိတ်ဆွေတို့အတွက်ကြတော့ပော့ပော့ဆာဆာအထားဆုံးအမှုမဲ့အမှတ်မဲ့အဖြစ်ဆုံးအချိန်တွေးများဖြစ်နေကြပါသလားလို့ကိုကိုကိုဆန်းစစ်ကြည့်ကြပါအောင်စုဟေပြဲဩဝါဒစာအခန်းကြီး၄အငယ်၈မှ၁၀ကိုဆက်လက်နားဆင်ကြည့်ကြပါယောရှုသည်ထိုသူတို့ကိုချမ်းသာပေးပြီးမှန်ရင်ထို့နောက်အခြားသောနေ့ရက်ကိုအဘယ်ဆူပွဲရှိသနည်းထို့ကြောင့်ဘုရားသခင်ဤလူတို့အဖို့အလို့ငှငြိမ်ဝှချင်းချမ်းသာတမျိုးသည်ကြံ့ရစ်သေး၏ဘုရားသခင်သည်မိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝှစွာနေတော်မူသည်ဤသူထိုချမ်းသာတဲ့သူဝင်ရသောသူသည်လေမိမိအမှုအရာတို့ကိုပြည့်စည်၍ငြိမ်ဝှစွာနေရ၏ဒီနေရာမှာယောရှုဆရာဟာယေရှုရဲ့အမိအတိုင်းဝေါ်ဟာရအ내အတိတ်တွေကိုဆောင်းပါလေဟေပြဲအသုံးအနှုန်းအရဆိုရင်ကဲတင်နိုင်စွန်းရှိသူမရှိရဖြစ်ပါလေဒါကိုအင်္ဂလိပ်ကျမ်းတွေမှာ Joshua လို့မသုံးဘဲနဲ့ Jesus လို့သုံးတာကိုလည်းသတိပြုမိနိုင်ပါ रे အမှန်ကတော့ Joshua သို့မဟုတ်အတိတ်ကာလဣသရေလအပေါင်းတို့ရဲ့ခေါင်းဆောင် Joshua ကိုသာဆိုလိုခြင်းဖြစ်ပါ रे အမည်နာမရဲ့သဘောအရအတိတ်ပဲခြင်းတူတယ်ဆိုပေမဲ့ ယောရှုဆိုတဲ့လောကအမိရဲ့သဘောမှသာတူတာပါနော်ဝိညာဉ်ရဲ့အနှစ်သာရသဘောထားကြတော့မိုးနဲ့မြည်ပါပဲယောရှုဆိုတာဟာနောက်ထပ်ဆက်ဆက်လိုက်တော့တကယ်အပြစ်လူသားရဲ့ဇယိုက်ကိုဖော်ပြပါတယ်ယေရှုဆိုတာကြတော့ကယ်တင်ခြင်းကြီးစုကိုပေးစွန်းသူမရှိရဘွဲ့နာမအဖြစ်ကယ်တင်ရှင်သခင်ခရစ်တော်ဖြစ်တယ်ဆိုတာကိုသတိထားကြဖို့လိုပါတယ်ယောရှုဆိုတာကြတော့ယောရှုယုံဆိုတဲ့အဖဖခင်သခင်ကိုတောင်းမှခြေစုံကန်ခဲ့တဲ့ဣသရေလလူအဖွဲ့အစည်းကိုပမာဆောင်ထားတယ်ပမာပြုတ်ထားတယ်ဆိုတာကိုပြည့်ညတ်တော်ကာလမှာကလေးကနှုတ်ကပတ်တော်ဟာပြောင်ပြောင်တင်းတင်းဖော်ပြခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်တရားဟောရာကျမ်းအခန်းကြီး32အငယ်15ကနေ18အထိကိုပြန်ပြီးတော့လေ့လာကြည့်စီခြင်းပါတယ်တရားဟောရာကျမ်းအခန်းကြီး32အငယ်6ခလေးနဲ့ကျွန်တော်စတင်ဤတန်းပြို့ပြီးတဲ့နောက်အဲ့ဒီအငယ်15ကနေဆက်လက်တင်ပြခြင်းပါတယ်အိုပညာမဲ့သောလူမိုက်တို့ထာဝရဘုရား၏ကြည်စုတော်ကိုဤသို့ဆက်မည်လောထာဝရဘုရားသည်သင်ကိုဖြစ်စေသောအဖသင်ကိုဖန်ဆင်း၍နေရာချသောသူဖြစ်တော်မူသည်မဟုတ်လောတဲ့အဲ့ဒီလိုဏိဒံပြို့ပြီးတော့မှအငယ်15ကနေပြီးတော့18အတွင်မှအခုလိုဆက်ပါတယ်တို့ရတွင်ယောရှုယုံသည်စူဝ၍ခြေနှင့်ကန့်လေ၏စူဝလျက်တုတ်လျက်စီဥ်နှင့်ပြည့်စုံလျက်နေသဖြင့်ဖန်ဆင်းတော်မူသောဘုရားသခင်ကိုစွန့်၍ကေတင်ယာကြောက်ကိုမထီမဲ့မြင်ပြုလေ၏။သူတို့သည်အခြားတပါသောဘုရားအားဖြင့်ညူဆူစေကြ၏။ယွန်ရှာပွေသောအမှုအရာအားဖြင့်အမျက်တော်ကိုနှိုးဆော်ကြ၏။ဘုရားမဟုတ်သောနတ်ဆူမသိဘူးသောဘုရားဘိုးဘေးတို့မကြောက်ဘူးသောဘုရားသစ်တို့အားရစ်ပူဇော်ကြ၏။သင်ဖြစ်ရာမူလအမျက်ကိုသင်မမှတ်မီသင်ကိုဖန်ဆင်းတော်မူသောဘုရားသခင်ကိုသင်မေ့လျော့ပြီတဲ့။ကဲကောင်းရောလို့မဆိုနိုင်ဘူးလားမိတ်ဆွေအဲ့ဒါဟာဣသရေလသမိုင်းကအလွန်ယုံကြည်ခြင်းကြီးမားခဲ့သူယောရှုဆိုတဲ့လူကြီးအပါအဝင်အာဗြဟံမောရှိဒါဝိမှအစရှင်ပေါလုရှင်ယောဟန်အပါအဝင်ရှေးသန့်ရှင်းသူလို့ဆိုရမယ်လူသားတို့ရဲ့သမိုင်းကလူတွေမိတ်ဆွေတို့ကျွန်တော်တို့အပါအဝင်ခရိယန်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေအခြေခံလူသမိုင်းရဲ့အခြေခံဇယိုက်ပါပဲယောရှုယုံဟာအဲ့ဒီအပြစ်လူသားရဲ့သရုပ်ကိုထင်းငနဲ့ဖွင့်လှစ်ဖော်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့မူလအမြစ်ကိုကျွန်တော်မှတ်မိကြပါကျွန်တော်ကိုဖန်ဆင်းပိုင်သားအုပ်စိုးတော်မူသောအဖဖခင်သခင်ကိုမမေ့လျော့ကြပါနဲ့အဲ့ဒီအချက်တွေးဟာနှုတ်ကပတ်တော်ကအစဉ်တစိုက်သတိပေးနေတဲ့ဆိုင်းပုတ်ကြီးပဲလို့ကျွန်တော်တင်ပြလိုပါတယ်အဲ့ဒီဆိုင်းပုတ်ကြီးရဲ့အောက်မှာပဲကျွန်တော်ဟာလည်းမိုက်မဲခြင်းတန်ဇရာကနေယုံလို့ကိုမထွက်နိုင်ပဲရှိတယ်လို့လည်းကျွန်တော်တင်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့ယောရှုဟာမောရှိကွယ်လွန်ပြီးတဲ့နောက်ပိုင်းမှာဣသရေလလူမျိုးတော်ကိုဥဆောင်မှုပေးခဲ့သူခေါင်းဆောင်ကြီးတစ်ယောက်ဖြစ်ပါတယ်လူမျိုးတော်ကိုဘုရားသခင်ပေးမယ်ဆိုတဲ့ဂရိထားတော်မူရာခါနန်အရက်ကိုဣသရေလတို့ဝင်ရောက်တဲ့အခါမှာတိုက်ပွဲပေါင်းများစွာကိုဥဆောင်တိုက်ခိုက်ပေးခဲ့တယ်ဆိုတာတွေ့ကိုဓမ္မဟောင်းကျမ်းတွေမှာကျွန်တော်တို့တွေ့ခဲ့ကြပြီးဖြစ်ပါတယ်လူတွေကလူတယောက်အနေနဲ့အပြစ်သားကြီးတော့မှန်တယ်ဒါပေမဲ့မြေကြီးနဲ့ဆိုင်တဲ့ကောင်းကြီးတွေကိုအဖဖဘုရားသခင်၌ယုံကြည်ခြင်းအပြည့်အဝနဲ့တစ္ဆာရှိရှိတာဝန်သိသည့်လူမျိုးတော်အတွေ့ရယူပေးခဲ့တယ်ဆိုတာကိုဟေဘရဲဩဝါဒစာမှာတဆင့်ပြန်ပြီးတော့အမှတ်ရစေပါတယ်အဲ့ဒါဟာခါနန်ပြည်သို့ဝင်ရောက်ရခြင်းချမ်းသာဆိုတဲ့အဖဖျားသခင်ရဲ့ချမ်းသာခြင်း rest ဆိုတာကိုဖော်ပြပေးပါတယ်။မြေကြီးပေါ်ကချမ်းသာခြင်းလို့လည်းဆိုနိုင်ပါတယ်။ဒါနဲ့တင်ပြီးရောလာမိဆွေတို့မပြီးသေးပါဘူး။အခုဆက်ရန်ရှိနေတာကိုဆက်ပြီးတွေ့ရပါတယ်။အခြားသောနေ့ရက်ကိုအဘယ်ဆူပွဲရှိသနည်းဖျားသခင်ဤလူတို့အဖို့အလို့ငါငြိမ်ဝတ်ခြင်းချမ်းသာတမျိုးသည်ကြံ့ရစ်သေး၏တဲ့မရှင်းဘူးလား။ဖျားသခင်ဤလူမျိုးတို့အဖို့ဘုရားသခင်ကိုယုံကြည်သူတို့အဖို့အလို့ငါညင်ဝတ်ချင်းချမ်းသာတမျိုးသည်ကြံ့ရစ်သေးတယ်လို့ဆိုလိုက်ပါလားဟုတ်ပါတယ်တိတိချီယာပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်သုံးသပ်လိုက်မယ်ဆိုရင်ယောရှုခေါင်းဆောင်တဲ့တိုက်ပွဲဝင်ဣသရေလတွေကိုယ်တိုင်ဟာအဖဘုရားသခင်ပေးတဲ့ဂရုတော်အတိုင်းပြည့်မီအောင်ယူနိုင်ခဲ့ကြပါသလားဆိုရင်တောင်မှစံချိန်စံညွှန်းဘယ်လို့မှမပြည့်မီခဲ့ကြသေးဘူးဆိုတာကိုယဉ်နှင့်ပွဲရကျွန်တော်တို့ပြန်ပြီးတော့တွေ့နိုင်ပါတယ်ဒီအချက်ဟာအပြစ်သားကျွန်တော်များလူသားအပေါင်းတို့ရဲ့ကိုယ်လူသားအရေးအချင်းနဲ့ဘယ်လို့မှပြည့်ပြည့်စုံတဲ့လောကနိဗ္ဗာန်ဆိုတာကိုတီးလို့မရနိုင်။လောကကဘယ်နည်းနဲ့မှအပြည့်အဝမအောင်မြင်နိုင်ကြဘူးဆိုတာကိုသတိရစေပါလေ။အမြဲတမ်းဆိုသလိုတကွက်ကတော့လက်နေတယ်၊ကြံ့ရစ်နေတယ်၊အားနည်းချက်ဟာလူတိုင်းမှာရှိနေတယ်ဆိုတာကိုဆင်ခြင်မိစေပါလေ။အဲ့ဒီလိုတကွက်မဟုတ်တကွက်ကြောင်တတ်သူ၊ကြက်မပြည့်သောလူသားကျွန်တော်များအတွေ့အဖဖျားသခင်သိစေချင်တာကတော့သူ့ကိုယ်သာယုံကြည်ကိုးကွယ်ကြပါ၊ငြိမ်သက်ခြင်းချမ်းသာကြံ့နေပါသေးတယ်။ရှင်းပါတယ်နော်အံဩပွေသောဘဝအသက်တာရဲ့ငြိမ်းချမ်းသာယာခြင်းမှပြီဂရိထားတော်မူသောကောင်းကင်နိုင်ငံတော်စည်းစိမ်ဆိုတာကိုခရစ်တော်နှင့်အတူခံစားရခြင်းအထိဒီငြိမ်းသက်ချမ်းသာခြင်းဟာအတိတ်ပဲပြည့်ဝစွာပါဝင်နေပါတယ်မိတ်ဆွေ ဒီအကြောင်းကိုရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3အငယ်1မှ3ဟာဘယ်လိုဖော်ပြခဲ့တယ်ဆိုတာကိုအခုလို့တွေ့နိုင်ပါတယ်။ဘုရားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်း။ဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလော။လောကီသားတို့သည်ဘုရားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြ။ချစ်သူတို့ယခုတွင်ငါတို့သည်ဘုရားသခင်ဤသားဖြစ်ကြ၏။နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားသေး။သို့တော်လေကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏အကြောင်းမူကားကိုတော်ဖြစ်တော်မူသည့်အတိုင်းကိုငါတို့သည်မြင်ရကြလက်တန့်ထို့သို့မျှော်လင့်သောသူမည်သည်ကကိုတော်တန်ရှင်းတော်မူသည့်ဤသူကိုကိုတန်ရှင်းစေတတ်၏မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဆရာဟာအခုအချိန်မှဆိုရင်ကောင်းကင်ဘုံမှတက်ကြွပြီးတော့အဖဖခင်သခင်ရဲ့လက်ရဘက်မှစိုးစံနေတော်မူတယ်ပြည့်မြောက်သောကယ်တင်ရှင်ယေရှုတော်ကိုမြေပေါ်မှာချထားပြီးပြီဖြစ်တဲ့အတွက်ကြောင့်အမှုပြီးပြီလို့ဆိုတဲ့ကားတိုင်းပေါ်ကနောက်ဆုံးအသံကိုခြံရစ်ထားခဲ့ပြီးပြီ။သူပေးခဲ့တဲ့အပြစ်မှလွတ်ခြင်းယေရှုကိုအပြစ်အဝအမိအယခံယူကြဖို့ရန်အရေးဟာဒီကနေ့ရဲ့အရေးပဲဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ။ဟေဘရဲဩဝါဒစာအခန်းကြီး၄အငယ်၁၁ကိုအငယ်၁၀နဲ့ဆက်ဆက်ပြီးတော့တင်ပြပါရစေ။ဖျားသခင်သည်မိမိအမှုအရာတို့ကိုပြီးစီး၍ငြိမ်ဝတ်စွာနေတော်မူသည့်ဤသူထိုချမ်းသာတဲ့သူဝင်ရသောသူသည်လေမိမိအမှုအရာတို့ကိုပြီးစီး၍ညီဝတ်စွာနေရ၏ထိုကြောင့်ဣသရေလလူတို့သည်မယုံကြည်သောစိတ်ရှိသဖြင့်လဲတဲ့သူငါတို့သည်မလဲထိုချမ်းသာတဲ့သူဝင်ရမည်အကြောင်းကြိုးစားအားထုတ်ကြကုန်အံကြည်စံအဖဖျားသခင်ဤညီသက်ချမ်းသာရာအခွင့်အရေးကြီးစုတော်တဲ့သူဝင်ဖို့ကျွန်တော်တို့ကြိုးစားရမယ်အားထုတ်ရမယ်လို့ဆိုနေပါလားဟုတ်ပါတယ်ဒီအချက်ကိုတိုက်တွန်းရမှာကျွန်တော်မိတ်ဆွေတို့ကိုပါတိုက်ရိုက်တိုက်တွန်းနေတယ်လို့ကျွန်တော်ဆိုချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဣသရေလလူတို့လူမယုံမကြည်သောစိတ်နဲ့မကြာခဏလဲပြူတာမျိုးမဖြစ်အောင်ဆိုပြီးတော့ဥပမာပေးထားတယ်ဆိုတော့ဣသရေလယုံကြည်သူတွေသာမကတော့ဘူး။ခရစ်တော်၌လူသစ်ဖြစ်ရတဲ့လူတွေအားလုံးယုံကြည်သူအားလုံးကျွန်တော်ကျမတို့အားလုံးခရစ်တော်ဤအသင်းတော်ဝင်ယုံကြည်သူတွေအကုန်လုံးပါဝင်နေပြီဆိုတာဟာရှင်းနေပါပြီ။မိတ်ဆွေအပေါင်းတို့ကဘာဦးကျမ်းရဲ့အဖဖျားသခင်ဖန်ဆင်းတော်မူခြင်းတွေဟာပြီးပြည့်စုံခဲ့သလိုခရစ်တော်ရဲ့ကားတိုင်းတော်ပေါ်မှာအသေခံခြင်းနဲ့ကယ်တင်တော်မူခြင်းယေရှုတရားဟာလေပြီးပြည့်စုံခဲ့ပြီးပါပြီ။ဒါပေမဲ့လက်ပတ်နေတဲ့သမိုင်းဟာဆုံးကမ်းမတိုင်သမျှခရစ်တော်၌အသစ်ဖြစ်ခြင်းဆိုတဲ့လူတို့ရဲ့အသစ်ဖန်တီးပြုပြင်ခြင်းဆိုတာဟာဘယ်တော့မှမပြီးစီးနိုင်ပါဘူး။ကျွန်တော်တို့ဟာဘိုးဘေးတို့ကိုပြန်ပြီးတော့သင်ခန်းစာယူကြရမယ်။ဘိုးဘေးတို့ရဲ့ယုံကြည်ခြင်းအတွက်ခွန်အားတွေရယူရမှာဖြစ်သလိုဘိုးဘေးတို့ရဲ့အာနေချင်းအပြစ်တီအတွက်လေကိုဟာအပြစ်ဇာတိပဂရီဆိုတဲ့လူဖြစ်ရခြင်းတန်တရာအကြောင်းကိုအစဉ်စိုက်နားလည်ထားဖို့လိုပါ रे အသစ်သောဝိညာဉ်ရေးလူသားများအဖြစ်အသစ်ပြုပြင်ပြောင်းလဲဖို့အစဉ်တစိုက်ကျွန်တော်တို့ဆက်လက်ကြိုးစားရတယ်ကျွန်တော်ပြီးသွားတဲ့အခါကျပြန်တော့လေကျွန်တော်ရဲ့သားသမီးမြေးမြေအပေါင်းတို့ဟာလေအသစ်ပြုပြင်ပြောင်းလဲသွားကြဖို့အစဉ်တစိုက်ကြိုးစားအားထုတ်ကြမှာဖြစ်ပါ रे ကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး9အငယ်15ကနေ18မှာပြန်ပြီးတော့ကြည်ပါလူအပေါင်းတို့သည်သေလျက်နေကြသည်ဟူ၍၎င်းအသက်ရှင်သောသူတို့သည်တဖန်ကိုယ်အလိုသို့လိုက်၍မရှင်သူတို့အတွက်ကြောင့်အသေးခံပြီးမှထမြောက်တော်မူသောသူ၏အလိုသို့လိုက်၍ရှင်စီမည်အကြောင်းလူအပေါင်းတို့အတွက်ကြောင့်အသေးခံတော်မူသည်ဟူ၍၎င်းငါတို့သည်သဘောထားလျက်ခရစ်တော်၏ချစ်ချင်းမြတ်တာတော်သည်ငါတို့ကိုအနိုင်အထက်သွေးဆောင်၏တို့ဖြစ်၍တို့ဖြစ်လျင်ယခုမှစ၍ငါတို့သည်ဇာတိအမျိုးကိုထောက်၍အဘယ်သူကိုမျှမသိမမှတ်ဇာတိအမျိုးကိုထောက်၍ခရစ်တော်ကိုအထက်ကသိမှတ်တော်လေယခုမှစ၍ထိုသို့သောသိမှတ်ခြင်းမရှိလူမည်သည်ကခရစ်တော်၌ရှိလျှင်အသစ်ပြုပြင်သောတတ္တဝါဖြစ်၏ဟောင်းသောအရာတို့သည်ပြောင်းလဲ၍ခတ်သိမ်းသောအရာတို့သည်အသစ်ဖြစ်ကြပြီအဲ့ဒီလိုကျွန်တော်တို့တွေ့နိုင်ပါ रे ဒါဟာကယ်တင်ရှင်ရဲ့ပြည့်မြောက်ခဲ့သောလုံလောက်စွာတည်နေသောကယ်တင်ရှင်တရားတော်ကိုကယ်တင်ရှင်အားဖြင့်သာခံယူနိုင်တယ်ဒီလိုခံယူနိုင်ဖို့ရန်အတွက်ကိုယ့်ဘက်မှာတာဝန်ရှိတယ်ဆိုတာကိုရှင်းလင်းပြသစွာဖော်ပြပေးလိုက်ပါ रे ခက်ခဲပါသလားမခက်ခဲလှပါဘူးမိတ်ဆွေနှလုံးပုံ၍ယုံကြည်ဖို့ရန်ဖြစ်တယ်ဇာတိပဂိမမာနတို့ကိုခွာချပြီးတော့ကယ်တင်ရှင်ရဲ့ကယ်တင်ခြင်းယေရှုတော်ကိုလက်ခံလိုက်ဖို့ပါပဲဟေဘရဲဩဝါဒစာအခန်းကြီး၄အငယ်၁၂နဲ့၁၃ဘုရားသခင်ဤနှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်းတကိုးနှင့်ပြုပြင်ခြင်းသင်လျက်တကားတို့တည်းထက်ချင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်းအယိုးအစစ်နှင့်ချင်းစီကို၎င်းပိုင်းခြား၍ထုတ်ချင်းခွင့်တတ်၏စိတ်နှလုံးအကြံအစီများကိုလည်းသိမြင်တတ်၏ ငါတို့ကိုစစ်ကြောစီရင်တော်မူသောသူရှိ၌မထင်ရှားသောအရာတစုံတစ်ခုမျှမရှိခတ်သိမ်းသောအရာတို့သည်အကွယ်အကာမရှိဘဲမျက်မှောက်တော်၌လှန်ထားလျက်ရှိကြ၏ရှင်းနေတာပါပဲနှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်းရှိတယ်တကိုးနဲ့ပြုပြင်ခြင်းရှိတယ်ဖန်လျက်တဲ့ထက်တယ်တဲ့တနည်းအားဖြင့်ဒါရီဟာသက်ဖြတ်သုတ်သင်လို့မရနိုင်တဲ့အပြင်သူ့ကြောင့်လောကကဘာကြီးဟာအသက်ပြုပြင်ပြောင်းလဲခြင်းရှိရတယ်သူဟာနောက်ဆုံးပေါ်လေဆာလက်နက်တွေနျူကလ িয়ার လက်နက်ကြီးတွေတက်ထက်မြင့်မြင့်ရှိပါတယ်ဆိုတာကိုဖော်ပြလိုက်ခြင်းပါပဲနှုတ်ကပတ်တော်သည်အသက်ရှင်ခြင်းရှိတယ်ဆိုတာကိုအများစုကတော့ဒါဟာစာပေအစုအဝေးသို့မဟုတ်မြင်ရတဲ့စာအုပ်ကြီးတအုပ်အနေနဲ့မဟုတ်ဖက်နဲ့သူ့ရဲ့ဝိညာဏသဘောအရအသက်ရှင်ခြင်းလို့ခံယူပါတယ်ဒီအတိုင်းပဲကျွန်တော်လည်းပို့ပြီးတော့ခံယူပါတယ်ဒါကိုလည်းရှင်ယောဟန်ခရစ်ဝင်မှအစဖော်ပြတဲ့အချက်တွေနဲ့ပဲပေါ်လွင်အောင်နားလည်ထားပြီးသားပါရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး1ရဲ့အစပိုင်းဒီကိုပြန်ပြီးတော့ကြည်ပါအစဦး၌နှုတ်ကပတ်တော်ရှိနှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစဦး၌ဘုရားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏သူအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူတဲ့ဒီတော့နှုတ်ကပတ်တော်ရဲ့အသက်ရှင်ခြင်းဆိုတာဟာဝိညာဉ်သဘောအရဆိုတာဟာရှင်းနေပြီဒါပေမဲ့ယုတ်ဒရတ်နဲ့စာပေအစုအဝေးနဲ့စာအုပ်ကြီးကိုယ်တိုင်ဟာလည်းအသက်ရှိတာပဲလို့ကျွန်တော်ဘက်ကတော့တူးချင်းကျွန်တော်ခံယူပါတယ်ဟုတ်ပါတယ်ရောင်းစားလို့ရတဲ့စာအုပ်ချကိုက်တတ်တဲ့စာအုပ်မီးရှို့လို့လည်းဖြစ်တဲ့စာအုပ်လို့ပဲထင်ကြရင်အကြီးအကျယ်မှားသွားပါလိမ့်မယ်ခရစ်တော်မပေါ်ခင်နှစ်ပေါင်းထောင်ကျော်ကတည်းကစု၍တည်ရှိခဲ့ပါသောစာပေအစုအဝေးများကိုအဲ့ဒီဤတွင်နဲ့ဖျောက်ခဲ့လို့ဖျက်ခဲ့လို့ဘယ်လို့မှမရနိုင်မပြောက်တဲ့အပြင်ပို၍ပို၍ပင်ပြည့်စုံလုံလောက်သောစာပေအစုအဝေးဖြစ်ခဲ့တယ်ဆိုတဲ့အတွက်လေဒီကနေ့တိုင်အသက်ရှင်တည်တံ့နေသောနှုတ်ကပတ်တော်အဖြစ်ကျွန်တော်တို့မြင်နိုင်ပါ रे ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်1မှ5အတွင်မှာတမန်တော်ကြီးရှင်ပေါလုအခုလိုပြောခဲ့တာကိုမေ့လို့မရနိုင်ပါဘူးညီအကိုတို့ငါသည်တင်တို့ရှိရာသို့ရောက်လာသောအခါဘုရားသခင်၏တသက်ခံချက်ကိုထူးမြတ်သောစကားနှင့်ထူးမြတ်သောပညာအဖြင့်တင်တို့အားပြသ၍ရောက်လာသည်မဟုတ်အကြောင်းမူကားယေရှုခရစ်ကြီးဟူသောလက်ဝါးကတိုင်မှအသေးခံတော်မူသောသခင်မှတပါအဘယ်အရာကိုမျှတင်တို့တွင်ငါမသိမမှတ်ဟုငါစိတ်ပြတ်ထန်းခြင်းရှိ၏တင်တို့နှင့်အတူငါရှိနေသောအခါအာနေခြင်းအလွန်ကြောက်ရွံ့တုန်လှုပ်ခြင်းနှင့်တကွငါရှိနေ၏တင်တို့၏ယုံကြည်ခြင်းသည်လူပညာအဖြင့်မတီးဖျားသခင်ဤတကိုးတော်အဖြင့်တီးစီခြင်းဟာငါစကားငါဒေသနာသည်လူပညာနှင့်ရှင်သောဖျားယောင်သောစကားနှင့်တကွရှိသည်မဟုတ်ဝိညာဉ်တော်ဤနမိတ်လက္ခဏာတကိုးတော်နှင့်တကွရှိ၏မပြတ်သားဘူးလားငါစကားငါဒေသနာဟာလူသားရဲ့ပညာကနေလာတာမဟုတ်ဝိညာဉ်တော်ဤနမိတ်လက္ခဏာတကိုးတော်နှင့်တကွတီးရှိခြင်းတဲ့အဲ့ဒီအတိုင်းပါပဲသက်သာလောနိဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်73မှာလေအခုလိုပဲတမန်တော်ကြီးဆက်လက်ဖော်ပြထားပါတယ်ငါတို့ဟောပြောသောဘုရားသခင်၏နှုတ်ကပတ်တရားကိုသင်တို့သည်ခံယူကြသောအခါလူဤနှုတ်ထွက်စကားကိုမခံမယူဘဲဘုရားသခင်၏နှုတ်ကပတ်တော်အမှန်ဖြစ်သည်နှင့်အညီယုံကြည်ခြင်းသို့ရောက်သောသင်တို့အထက်၌ပြုပြင်သောဘုရားသခင်၏နှုတ်ကပတ်တရားကိုခံယူကြသည့်အကြောင်းအရာကိုငါတို့သည်ထောက်၍ဘုရားသခင်၏ကျေးဇူးတော်ကိုအစင်မပြတ်ချီးမွမ်းကြ၏တဲ့ဟုတ်ပါတယ်ဒီအချက်တွေကိုအကုန်လုံးခြုံငုံပြီးတဲ့နောက်ဟေပြဲဩဝါဒစာဆရာဟာဖော်ပြလိုက်ခြင်းဖြစ်ပါတယ်။ဘုရားသခင်၏နှုတ်ကပတ်တရားတော်သည်အသက်ရှင်ခြင်း၊တကိုးနှင့်ပြုပြင်ခြင်း၊တန်လျက်တကားတို့တက်ထခြင်းနှင့်ပြည့်စုံသည်ဖြစ်၍အသက်နှင့်စိတ်ဝိညာဉ်ကို၎င်း၊အယိုးအစ်စ်နှင့်ခြင်းစည်ကို၎င်းပိုင်းခြား၍ထုတ်ချင်းခွင့်တတ်၏။စိတ်နှလုံးအကြံအစီများကိုလည်းသိမြင်တတ်၏။စိတ်ဝင်စားစရာပါပဲနော်။အသက်ရှင်ခြင်းနှင့်စိတ်ဝိညာဉ်soul and spirit တဲ့နှစ်ပိုင်းပိုင်းခြားဖော်ပြလိုက်ပါလေပြီးတဲ့နောက်အယိုးအဆင့်နဲ့ခြင်းစည်း joints and marrow တဲ့ဒါကိုလည်းနှစ်ပိုင်းခွဲကြလိုက်ပြန်ပါလေမိတ်ဆွေအပေါင်းတို့အသက်ရဲ့စိတ်ဝိညာဉ်ရဲ့ကိုမိတ်ဆွေခွဲကြနားလည်နိုင်ပါသလားကျွန်တော်ကတော့ပုံမှန်လင်းလင်းပဲဝန်ခံပါလေမခွဲကြနားမလည်နိုင်ပါဘူးအခုဟေဘရဲဆရာကတော့နှုတ်ကပတ်တော်ကသာလျှင်ခွဲကြနိုင်တယ်လို့အခိုက်အမာပြောလိုက်ပါလေနှုတ်ကပတ်တော်မှာတခါတရံအသက်နဲ့စိတ်ဝိညာဉ်ကိုဆက်ဆက်တဲ့အခါမှာဆက်ဆက်ပေါ်ပြပါတယ်။ဒွေရောရှစ်တင်သဘောမျိုးဖြစ်ပါတယ်။တခါတရံမှာပြီးကြပိုင်းချပြီးခွဲကြပြီးပေါ်ပြပေးပါတယ်။နီးစပ်လိမ့်မယ်ဆိုတာကိုတော့လူသားအုပ်နှောက်နဲ့အကြံပြင်းခံယူနိုင်ပါတယ်။ ဒါပေမဲ့မတူနိုင်ပါဘူးဘုရားသခင်တပါးကြီးသာလျှင်ခွဲခြားနိုင်မယ်ဘုရားသခင်ရဲ့နှုတ်ကပတ်တော်ဗျာဒိတ်တော်ကသာလျှင်ခွဲခြားနိုင်မယ်ဆိုတာကိုဒီချမ်းအဖြစ်ကျွန်တော်တို့သိနာလေလာရပါတယ်အဲ့ဒီအတိုင်းပါပဲဒီနှုတ်ကပတ်တော်ဟာရုပ်ဒရက်တွေဖြစ်တဲ့အယိုးအစစ်တွေချင်းစီတွေကိုလည်းပိုင်းခြားပြီးတော့ထုတ်ချင်းခွဲနိုင်တယ်လို့ပြက်ပြက်သားသားကြီးဖော်ပြပေးလိုက်ပါတယ်အလွန်တရာနဲ့ဆိုင်လွန်းတယ်လို့ကျွန်တော်ပြောချင်ပါတယ်32ခုမြောက်သောဆာလံကိုလည်းတွားရောက်ပြီးတော့ကျွန်တော်အနေနဲ့စဉ်းစားမိပါတယ်အဲ့ဒီ32ခုမြောက်သောဆာလံအစပိုင်းမှာအပြစ်သားကြီးဒါဝိဒ်ရဲ့ယင်ဖွင့်သံကိုကျွန်တော်အခုလို့ပြန်ပြီးတော့ကြားနိုင်ပါတယ်အပြစ်မှလွတ်ခြင်းဒုစရိုက်အပြစ်ကိုဖုံးအုပ်ခြင်းတို့ရောက်တော်သူသည်မင်္ဂလာရှိ၏ထာဝရဖျားအပြစ်တင်တော်မူခြင်းနှင့်ကင်းလွတ်၍လှည့်စားတတ်သောစိတ်သောနှင့်ကင်းစင်သောသူသည်မင်္ဂလာရှိ၏။ငါသည်အပြစ်ကိုမဖော်မပြဘဲနေစဉ်အခါတနေ့လုံးကြီးတွားသောအဖြစ်ငါအယိုးတို့သည်ဆွေးမြေ့ခြင်းသို့ရောက်ကြ၏။နေညာမပြတ်ကိုတော်၏လက်သည်အကျွန်ုပ်အပေါ်မှလေး၍အကျွန်ုပ်၏ချွေးရည်သည်နှွေကာလ၌သွေ့ချောက်ခြင်းကဲ့သို့ဖြစ်ပါ၏။ဟုတ်ပါတယ်မိတ်ဆွေ။ထာဝရဖျားရဲ့နှုတ်ကပတ်တော်ဗျာဒိတ်တော်အဖြစ်အပြစ်လူသားဟာမိမိရဲ့အပြစ်တရားအကြောင်းကိုနားလည်စေနိုင်တယ်။အဲ့ဒီလိုနားလည်ရခြင်းအပြင်လေအဖဖျားသခင်ကိုပုံမချင်းကတဝင်ဖို့ယင်ဖွင့်ဖို့ကို့အပြစ်များကိုနောင်တစိတ်နဲ့အဖဖျားသခင်ရှေ့တော်မှောက်မှာဝန်ချတောင်းပန်ဖို့ဆိုတဲ့အချက်တွေဟာရှင်းလင်းပြတ်သားစွာပေါ်လွင်နေပါတယ်။ဒီနေရာမှာနောက်ထပ်သတိပြုရမယ့်အချက်ကတော့စိတ်နှလုံးအကြံအစီများကိုလေသိမြင်တတ်ဤတဲ့။အဲ့ဒီလိုဖော်ပြထားခြင်းဖြစ်ပါတယ်။အင်္ဂလိပ်လိုကတော့ discerner ဆိုပြီးတော့သုံးထားပါတယ်။လူသားတို့ရဲ့စိတ်နှလုံးအကြံအစီတွေကိုပြစ်တင်ဝေဖန်နေတယ်ဆိုတဲ့အပြစ်တင်ခြင်း critic ဆိုတဲ့သဘောတက်ရောက်ပါတယ်။တချိန်တစ်ခါတုန်းကဥရောပတက္ကသိုလ်ကြီးတစ်ခုမှလေကဘာကျော်လင်္ကာဆရာကြီး Shakespeare ရဲ့လင်္ကာရှည်ကြီးကိုထားပြီးတော့ရွတ်ဆိုပြသူတူဦးဟာရွတ်ဆိုလဲပြီးရောအမောတကောနဲ့သူ့အနေနဲ့ဒီဆရာကြီးရဲ့အမှုပညာစွန့်ပကားကိုဝေဖန်နိုင်လောက်အောင်အစွန်းတက်သည့်အရှင်းမရှိပါဘူးဆိုပြီးတော့ဝန်ခံခဲ့ပါတယ်။လူသားတို့ရဲ့နှလုံးသားနဲ့ကြည်မွေ့စေတဲ့လောကအရာတွေယတ္တာတွေအပေါ်မှာလူသားဟာယသတခုကိုသူကြိုက်ပြီဆိုရင်သူ့မှာမျက်နှိုးပိုင်권ရှိကြပါတယ်အဲ့ဒီလောကယသတွေအပေါ်မှာသာလူသားဟာအဲ့ဒီလိုမျက်နှိုးနှိုင်ကြတာပါကျွန်တော်တို့သမိုင်းဝင်လူသားတွေအကြောင်းကိုပြန်ပြီးစဉ်းစားကြည့်လိုက်ရင်တမားကျန်းစာပေါ်ထွန်းခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း3500လောက်ကလေးကကျန်းစာတော်မြတ်အပေါ်မှာကျတော့ရေးရဲကြီးဝေဖန်အပြစ်တင်ခဲ့ကြတယ်ဆန့်ကျင်တော်လှန်ခဲ့ကြတယ်ဖျက်ဆီးခဲ့ကြဘူးပါတယ်မကြောက်မရွံ့သူတို့မို့လို့ရေရေကြီးတော်လှန်လာခဲ့ကြတယ်ဆရာတွေကသမိုင်းတစ်လျှောက်မှာပြန်ပြီးတော့တွေ့နိုင်ပါ रे အဖဖျားသခင်ရွေးကောက်တော်မူသောလူမျိုးတော်ဆိုလို့ရှိရင်ဒီနှုတ်ကပတ်တော်ကိုဘလောက်အထီးများပြစ်ပေးခဲ့ကြတယ်တော်လှန်ခဲ့ကြတယ်အဖဖျားသခင်ကိုရေရေကြီးဆန့်ကျင်ခဲ့ကြတယ်ဆရာကဓမ္မရာဇဝင်တွင်မှာခေါင်းဆောင်ဘရင်တွေကအစဣတရီလလူမျိုးတိုင်းရဲ့သင်ငန်းစာတွေအဖြစ်ကျွန်တော်တို့တွေ့ခဲ့ရပြီးသားပါဒါပေမဲ့အဲ့ဒီနှုတ်ကပတ်တော်ကသာလျှင်သူ့ကိုတော်လှန်သူဝေဘန်သူဆန့်ကျင်သူတို့ကိုတုတ်တုတ်မှမလှုပ်နိုင်အောင်အပြစ်ကိုဖော်ပြနေတယ်။အဲ့ဒီအပြစ်မှလူငင်းချမ်းသာခွင့်နဲ့ထာဝရအသက်ကိုပါရယူဖို့လမ်းပြပေးနေတယ်ဆိုတဲ့သစ္စာတရားကိုတော့ကျွန်တော်မိတ်ဆွေတို့ဟာဘယ်လို့မှမိထားလို့မရနိုင်ပါဘူး။ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး15အငယ်19မှာလူနှလုံးသားတဲ့မှာဘာတွေရှိနေတယ်ဆိုတာကိုဖော်ပြတယ်လို့ယောမဩဝါဒစာအခန်းကြီး1ဟာလေလူစရိုက်အကျင့်တွေကိုမချိမဆန့်ရှုံချဖော်ပြပေးခဲ့ပါတယ်။မိတ်ဆွေအပေါင်းတို့ပရောဖက်ကြီးယေရမိအဖင်လူသားရဲ့စိတ်နှလုံးအကြောင်းကိုဘုရားသခင်အခုလိုဝေဖန်ပြီးတော့မေခွန်းထုတ်ပေးခဲ့ပါတယ်။အဖြေကိုလည်းတပါးတည်းပေးခဲ့ပါသေးတယ်။စိတ်နှလုံးသည်ခတ်သိမ်းသောအရာတဲ့ဆင်းလေတတ်၏။အလွန်ယိုယွင်းသောသဘောရှိ၏။စိတ်နှလုံးသဘောကိုအဘယ်သူသိနိုင်သနည်း။ငါထာဝရဘုရားသည်လူအသီးအသီးတို့အားမိမိတို့အကျင့်အတိုင်းမိမိတို့ခံတိုက်သောအကျိုးအပြစ်ကိုပေးခြင်းဟာနှလုံးကြောက်ကတ်တို့ကိုစိတ်စိတ်စစ်ကြောတတ်၏တဲ့။ရှင်းလို့မနေဘူးလားပြည့်ညတ်တော်ကာလကကျန်းစာတွေတဲကနားမဆန့်နှိုင်လောက်အောင်ကြားခဲ့ရတဲ့လူအပြစ်အညစ်အကြေးတွေဆိုတာအများကြီးပဲရေစီလအနာဂတိကတဆင့်သိခဲ့ရတဲ့ဣတရီလလူမျိုးတော်နဲ့ဆက်ဆိုင်တဲ့ယွန်ရှာပွဲဖောက်ပြန်မှုတွေအကြောင်းတွေကိုကောမိတ်ဆွေတို့မမေ့ကြသေးဘူးလို့ကျွန်တော်အောက်မေ့ပါတယ်ကျွန်တော်ဟာလည်းအဲ့ဒီအပိုင်းတွေမှာရုံရင်းကြမ်းတမ်းတာတွေကိုမချမ်းအတတ်နိုင်ဆုံးအသေးစိတ်ချေမှုန်းဖော်ပြပေးခဲ့ပါတယ်ဒီအချက်တွေဟာနှုတ်ကပတ်တော်ဟာအရှက်ကင်းမဲ့လာသောလူသတ္တဝါတို့ရဲ့အပြစ်များအဖြစ်ရှင်းလင်းပြတ်သားစွာဖော်ပြပေးခဲ့ခြင်းပါငါတို့ကိုစစ်ကြောစီရင်တော်မူသောသူရှိ၌မထင်ရှားသောအရာတစ်စုံတစ်ခုမှမရှိခသိန်းသောအရာတို့သည်အကွယ်အကာမရှိဘဲမျက်မှောက်တော်၌လှန်ထားလျက်ရှိကြ၏တဲ့ကျွန်တော်ဒီအပိုင်းမှာမကိုးကားရတာအတော်ကြာပြီဖြစ်တဲ့139ခုမြောက်သောဆာလံပီးခြင်းနဲ့တင်လုံလောက်နေစီပြီလို့ယူဆမိပါတယ်အိုးထာဝရဖေကိုယ်တော်သည်အကျွန်ုပ်ကိုစစ်ကြော၍သိတော်မူ၏အကျွန်ုပ်ထိုင်ခြင်းထားခြင်းအရာတို့ကိုသိတော်မူ၏ အကျွန်ုပ်အကြံအစီတို့ကိုအဝေးကပင်နားလေတော်မူ၏။အကျွန်ုပ်သွားသောလမ်းကို၎င်းအိယာကို၎င်းစစ်ဆေး၍အကျွန်ုပ်ကျင့်သောအကျင့်အလုံးစုံတို့ကိုကျွမ်းတော်မူ၏။အကျွန်ုပ်သည်စကားတခွန်းကူမျှမမွက်တော်လေအိုထားဝဲရဖျားကိုတော်သည်အကျွင့်မဲ့တည်တော်မူ၏။ကိုတော်သည်အကျွန်ုပ်ကိုပတ်လေဝိုင်းထား၍အကျွန်ုပ်အပေါ်မှလက်တော်ကိုတင်တော်မူပြီးထိုသို့သောညံသည်အံ့ဩပွေဖြစ်၍အကျွန်ုပ်မတတ်နိုင်ပါ။မြင့်မြတ်သည်ဖြစ်၍အကျွန်ုပ်မမိနိုင်ပါ။ဝိညာဉ်တော်နှင့်လွတ်ချင်းအလို့ငှာအဘယ်အရက်သို့သွားနိုင်ပါမည်နည်းမျက်နှာတော်နှင့်လွတ်ချင်းအလို့ငှာအဘယ်အရက်သို့ပြေးနိုင်ပါမည်နည်းကောင်းကင်သို့တက်လျင်ကိုတော်ရှိတော်မူ၏မရဏနိုင်ငံ၌အိယာကိုခင်းလျင်ကိုတော်ရှိတော်မူ၏နတ်နှင့်အတောင်တို့ကိုယူ၍သမုဒ္ဒရာဇွန်း၌နေလျင်ထိုအရက်၌ပင်ကိုတော်၏လက်သည်အကျွန်ုပ်ကိုပို့ဆောင်လျက်လက်ရလက်တော်သည်ကင်လျက်ရှိပါလိမ့်မည်အကယ်၍မှောင်မိုက်သည်ငါကိုဖုံးလွှမ်းမည်ဟုတပန်းဆိုလျင်ညသည်လည်းအကျွန်ုပ်ပတ်ဝန်းကျင်၌အလင်းဖြစ်ပါလိမ့်မည်အကယ်စင်စစ်မှောင်မိုက်ပြီးရှေ့တော်၌အဘဲအရာကိုမျှမဖုံနိုင်ပါညသည်နေခဲ့သူလင်ပါ၏မှောင်မိုက်သဘောနှင့်အလင်းသဘောသည်တူပါ၏တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်တို့ကိုယ့်ကိုယ်ကိုသိတာတဲ့ပို့ပြီးသိနှင့်နေသူအဖရဲ့နှုတ်ကပတ်တော်များကိုအခုလိုလေ့လာခွင့်ရတဲ့အတွက်ကြောင့်ကျေးဇူးတော်ကိုချီးမွမ်းကြပါသူပြုတော်မူသောဘုရားသခင်ချမ်းသာဆိုတဲ့အခွင့်အရေးကိုစူးစား၍ရှာဖွေရယူကြပါ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရီးရန်တမချန်းရဲ့ဓမ္မသစ်ကျမ်းမိုက်တွေကဟေပြင်းဩဝါဒစာခန်းကြီးလေးအခန်းငယ်14ကနေအခန်းငယ်16အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။